ယုံခဲ့တဲ့73နှစ်ကလူကုန်ကူးခံရပြီးတရုတ်နိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံကအမျိုးသမီးတဦးကိုတရုတ်မြန်မာနှစ်ဖက်ပူးပေါင်းပြီးတော့ကယ်တင်လိုက်နိုင်ပါတယ်။လူကုန်ကူးခံရသူအများစုဟာတစ်ဖက်နိုင်ငံမှာအလုတ်ကိုင်းအခွင့်အလမ်းကောင်းလဲဆိုပြီးလူပွဲစားတွေကတိမ်တွင်းဖျားယောင်းပြီးတော့လူကုန်ကူးရောင်းစားခံကြရတာပါ။အပြည့်အစုံကို VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအခုအခါအသက်30ရွယ်ရှိပြီဖြစ်တဲ့မွန်ပြည်နယ်မှုသူမျိုးနယ်စာတိမမေခိုင်ဦးဟာအသက်18နှစ်အရွယ်လွန်ခဲ့တဲ့73နှစ်ခန့်ကတရုတ်နိုင်ငံဘက်ကလူကုန်ကူးခံရတာပါမြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးသားစီးနေနေကြီးဆိုင်ရာနယ်စပ်ဆက်ဆံရေးယုံတို့ပူးပေါင်းပြီးတော့သူ့ကိုကယ်တင်လိုက်ပြီးနောက်လက်ရှိမှာမူဆယ်ခရိုင်လူကုန်ကူးသားစီးနေနေကြီးရဲတပ်ဖွဲ့ကနေလူမှုကယ်ဆယ်ရေးဌာနကိုလွှဲပြောင်းပေးအပ်ထားတယ်လို့မူဆယ်လူကုန်ကူးသားစီးနေနေကြီးရဲတပ်ဖွဲ့စုရဲမှုဥက္ကင်မောင်ဦးက VOA ကိုပြောပါတယ
်ကျွန်တော်တို့တွေ့ဆုံမေးမြန်းပြီးတော့လူမှုဝန်ထမ်းအပ်ထားပြီးလူကုန်ကူးခံများစောက်စောက်ရေးကြီးဟာမှာကျွန်တော်တို့အနှံ့ထားပြီးတယ်ကြကြံပြီးတော့သူနေရက်ကိုပြန်ပို့မှာပေါ့
အခုလိုပြန်လဲလွတ်မြောက်လာတာကလည်းတရုတ်မြန်မာနှစ်နိုင်ငံလူကုန်ကူးသားစီးနေနေကြီးဆိုင်ရာနယ်စပ်ဆက်ဆံရေးယုံကနေပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့လည်းရဲမှုဥက္ကင်မောင်ဦးကပြောပါတယ်
ကျွန်တော်တို့ကသူနဲ့ဆက်ဆက်ပြီးတော့ဟိုရဲစခန်းကိုသွားခိုင်းလိုက်တယ်ဗောနော်ပြုတ်ရဲစခန်းကိုသွားသူကပြုတ်စခန်းတက်တော့နေရှင်းပြပြီးတော့ပြောကြည့်ဆိုတော့အဲ့ဒါနဲ့သူဆက်ခိုင်းတော့သူကပြုတ်စခန်းတော်လေးတက်ပါပြီဆိုတော့သူရှင်းပြလိုက်တာဟိုကလက်ခံတော့သူ့လက်ခေါ်တယ်လက်ခေါ်တဲ့အချိန်မှာကျွန်တော်တို့စီကိုဖုံးဆက်တယ်သူရဲလက်ခေါ်တော့မယ်ပြောတယ်ကျွန်တော်တို့သူကဘဘကြီးတို့ခေါ်တော့ဘဘကြီးလိုက်သွားမလားဆိုအာရဲကအန်ဒီရဲ့အကင်းဆုံးပဲနင်လိုက်သွားအဲ့ဒီရောက်တဲ့အခါကျရင်အဲ့ဒီရဲနဲ့ဦးတို့နဲ့ဆက်သွယ်ပြီးပြောမယ်ဆိုပြီးသူအဲ့လိုလိုက်သွားခိုင်းရတယ်ဟိုရောက်တော့ဆန်နေပြီနဲ့ရိုဂျိုရဲ့စခန်းဖြစ်နေအဲ့ဒီရဲနဲ့ကျွန်တော်တို့ဖီလီပီလိုသွားပြီးတော့ဖုံးဆက်ပြောကြတာပေါ့နော်ကျွန်တော်တို့ဒီကလူကုန်ကူးခံတဲ့အမျိုးသမီးပေါ့ကျွန်တော်တို့ကယ်တင်ပြီးနည်းနည်းပြန်လွှဲဖို့ကျွန်တော်တို့တောင်းဆိုခဲ့ပြီလေ
မူဆယ်လူကုန်ကူးသားစီနေနေရေးရဲတပ်ဖွဲ့စုအနေနဲ့2016ခုနှစ်အတွင်းလူကုန်ကူးခံရသူ45ဦးကိုကယ်တင်နိုင်ခဲ့တယ်လို့လူကုန်ကူးခံရသူအများစုရဲ့ဖြစ်စဉ်အခြေအနေကိုတော့ရဲမှုဥက္ကင်မောင်ဦးကခုလိုဆက်ပြောပါတယ
်။တရခံပွဲစားတွေကတော့ခုနောက်ပိုင်းဖော်ထုတ်လို့ရတဲ့ဟာအများစုကတော့လေဦးလွန်ခဲ့တဲ့3-4နှစ်လောက်ကတရုတ်ပြည်ကိုရောက်အိမ်အောင်ကြအဲ့ဒီမှာဟိုဘာသာစကားတွေနားလည်လားလမ်းကြီးတွေသွားလာတတ်အဲ့နားလေးမှာမိမလူအနေနဲ့တရုတ်ယောက်ျားတွေရှိနေတဲ့ဟာကိုသိအဲ့လိုမျိုးတွေခါကြတော့မိဘဆွေမျိုးတွေပြန်လည်မယ်ဆိုပြီးတော့တရုတ်ယောက်ျားနဲ့ခွင်တောင်းတရုတ်ယောက်ျားလည်းဥလိငါနဲ့ဆိုတော့ပြီးသွားပြီးပြန်လာတဲ့ခါကျရင်သူတို့ကသားနိုင်တောင်းနိုင်တဲ့ဟာလေးတွေကိုကြွားလုံးထုတ်တော့ဗောဗျာဒီဘက်မှာအခက်အခဲပေါ်နေတဲ့လူကလည်းသူတို့ရဲ့ဘဝတွေကိုအားကျပြီးတော့တချို့ကျတော့လည်းလိမ်ပြီးခေါ်သွားတယ်ဗျာဟိုမှာအလုလုတယ်ဆိုပြီးတော့တချို့ကျတော့လည်းပြောင်းခေါ်သွားတယ်အဲ့ဒီရောက်ကြယူရမယ်တစ်နှစ်ပေါင်းမယ်ဟိုက10လေးရမယ်15လေးရမယ်ဒါမျိုးတွေနဲ့စီယူကြီးခေါ်သွားတဲ့ဟာမျိုးကြီးများတယ်ဗျာ
ပြန်လဲလူမြောက်လာတဲ့လူကုန်ကူးခံရသူတွေကိုလူအတိုင်းဝိုင်းတဲ့ဝင်ဆက်အောင်လှုပ်ဝေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူကုန်ကူးတပ်ချက်ရေးဖွဲ့စီမံချက်ညှိနှိုင်းရေးမှူးတော်ရင်ရဟန်ကပြောပါတယ်
သူတို့ပြန်လေလွမြောက်လာလို့ရှိရင်သူတို့ကိုအရင်ဆုံးတော့မိသားစုပေါ့နော်မိသားစုတွေဝင်ဆောင်အောင်လုပ်ပေးရမယ်ပြီးလို့ရှိရင်သူ့အတိုင်းဝိုင်းလေးကိုဝင်ဆောင်အောင်လုပ်ပေးဖို့ပါလေအင်မတန်အရေးကြီးပါတယ် social worker စီပေါ့နော်ဒီခန်းကဏ္ဍကလည်းနှိမ့်ထားလို့မရပါဘူးရှင
်မြန်မာနိုင်ငံလူကုန်ကူးမှုသားစီနဲ့နေရေးရဲသားဖွဲ့ရဲ့စည်ရင်ရလူကုန်ကူးမှုသားစီကကွေဥပဒေပါပြသန်းချက်များနဲ့ညီစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ခဲ့ရမှာ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း133ခုလူကုန်ကူးခံရသူပေါင်း380ဦးလူကုန်ကူးသူ233ဦးကိုဖော်ထုတ်ရေးယူနိုင်ခဲ့ပါတယ်။လူကုန်ကူးမှုသားစီကကွေဥပဒေကို2005ခုနှစ်စက်တင်ဘာလ13ရက်နေ့မှာရေးဆွဲတည်ပြုပြဋ္ဌာန်းခဲ့တာရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်အလုတ်ကန်ခွင့်လန်းရှားပါမှု၊စည်ရင်နွမ်းပါမှု၊ဒီတွင်စစ်ပြဿနာတွေကြောင့်တစ်ဖက်နိုင်ငံတွေမှာအလုတ်ကန်ရှားဖွေရင်လူကုန်ကူးခံရတဲ့ဖြစ်စဉ်တွေဟာလည်းပုံမှန်များပြားလာနေတယ်လို့ရှင်းဖို့ခက်ခဲတဲ့အနေအထားမှာလည်းရှိနေပါတယ်ခင်ဗျာ။